အမေရိကန်ရွေးကောက်ပွဲနောက်ဆုံးမဲရလက်တွေအရအရီဇိုနာပြည်နယ်မှာသမ္မတဒေါ်နယ်ထရန့်အနိုင်ရတဲ့အကြောင်းအမေရိကန်သတင်းဌာနတွေကတွက်ချက်တည်ပြခဲ့ကြတာကြောင့်အကြိမ်နဲ့ရှင်ပြန်ရမယ်လို့ခန့်မှန်းထားတဲ့ပြည်နယ်ခုနှစ်ခုစလုံးမှာ Republican Party ကအနိုင်ရသွားပါပြီ။ Spain စကားပြောတောင်အမေရိကတိုက်သားတွေအများပြားနေထိုင်ရာအမေရိကန်နောက်တောင်ပိုင်းကအရီဇိုနာပြည်နယ်မှာဒီမိုကရက်သမ္မတလောက်ဒုသမ္မတကမလာဟဲရစ်ကိုအနိုင်ရလိုက်တာကြောင့်သမ္မတရွေးချယ်ရေးပြည်နယ်ထုခုစလင်မဲ့စက်တမဲထပ်ရလိုက်တာအကြောင်းအမေရိကန်သတင်းဌာနကြီးဖြစ်တဲ့ CNN နဲ့ NBC တို့ကစနေနေ့မှာတည်ပြခဲ့ကြတာပါ။သမ္မတဖြစ်အနိုင်ရဖို့ပြည်နယ်ထုခုစလင်မဲ290လိုအပ်ပြီးနောက်ဆုံးရလဒ်တွေအရရွေးကောက်ခံသမ္မတထရန့်က312မဲနဲ့ဒုသမ္မတဟဲရစ်ကတော့226မဲသာရရှိခဲ့တာပါ။သမ္မတထရန့်ရဲ့ဒုတိယကြိမ်သမ္မတတက်တန်းအတွက်ရှင်ပြိုင်ခဲ့တဲ့2020ရွေးကောက်ပွဲမှာတော့လက်ရှိသမ္မတဂျိုးဘိုင်ဒန်ကအရီဇိုနာပြည်နယ်မှာကပ်ပြီးအနိုင်ရခဲ့ပူပါတယ်။ရွေးကောက်ပွဲမှာ Republican Party ကလွတ်တော်နေရာတွေကိုလည်းအနိုင်ရခဲ့တာကြောင့်ထက်လွတ်တော်ကိုလူများစုဖြစ်ထိန်းချုပ်နိုင်တော့မှာဖြစ်တယ်လို့အောက်လွတ်တော်မှာလည်းအများစုဖြစ်မဲ့အလားအလာတွေတွေ့မြင်နေရပါတယ်ခင်ဗျာ။